ဲဒီတစ်ခေါက်တော့ကဘာဘာကြောင့်လုံးရတယ်ဆိုတော့ကောင်းတဲ့မျိုးနဲ့ပြောရကောင်းမလားတို့တော့ကျွန်တော်တွေးနေပါတယ်ကျွန်တော်တစ်ခါကစကားဆက်လို့တပိုင်းစတင်ပြဘူးပါတယ်ကလေးတွေကိုပြတိုက်တင်မှာတင်ကြတဲ့အကြောင်းတွေကျွန်တော်ပြောဦးပါတယ်အဲ့ထဲမှာလဲလာကဘာသွားမယ်ဆိုပြီးတော့မိဘတွေစီမှာဟိုသဘောတူကြအောင်ထောက်ခံတာရေးခိုင်းပြီးတော့လာတဲ့ကလေးတွေအကြောင်းလဲကျွန်တော်ပြောပြဘူးပါတယ်အဲ့တော့သူတို့လာကဘာကိုတက်တက်တကယ်ကိုလက္ခဏာကိုသွားခဲ့မှုတဲ့အပိုလိုရှင်မျိုးအဲ့ဒီလိုဒုံးကြည်ဒုံးမြန်မျိုးမှာကလေးတွေကိုစုပေါင်းဝင်ခိုင်းလိုက်ပြီးတော့မှဗီဒီယိုကင်မရာတွေရဲ့လှည့်စားချက်တွေပြီးတဲ့အခါကျလို့ရှင်အင်ဂျင်တွေရဲ့တုံခါမှုတွေနဲ့ကလေးတွေကိုအာကသတဲ့တကယ်ရောက်သွားတယ်လို့ထင်ရအောင်ဖန်တီးပေးပြီးတော့အဲ့ဒီဒုံးမြန်ရဲ့ပဒင်းပေါက်ကနေပြီးတော့ကြည့်ရတဲ့အမြင်ကိုပြပါတယ်ကျွန်တော်ဒါကိုကြာကြာနာနာတစ်ခါကပြောပြပါပြီအာကာသတဲ့တကယ်သွားခဲ့တဲ့အာကာသရင်မှုတွေကရိုက်ထားခဲ့ရတဲ့ဗီဒီယိုကလစ်တွေကိုပြတာပါဒါပေမဲ့သူကပဒင်းပေါက်ကနေကြည့်နေရတာဆိုတော့ကိုတကယ်အာကာသတဲ့ရောက်သွားပြီလို့ထင်သွားစေပါတယ်အဲ့ဒီမှာကဘာမြေကြီးဟာဝေးသွားတာနဲ့အမျှခုံးလာတယ်ခုံးလာတာကနေဝေးဝေးလွန်သွားတဲ့အခါလုံးလုံးကြီးဖြစ်ပြီးတော့ကြံခဲ့တယ်ဆိုတာကိုကလေးတွေသိပါပြီကောင်းပါပြီအဲ့ဒီလိုသိရအောင်ဟာအဲ့ဒီနေ့ရဲ့သင်္ကန်းစာရဲ့ဆိုလိုရင်းဟာတကယ်တော့ကဘာမြေကြီးဟာအလုံးဖြစ်တယ်ဆိုတာကိုသင်ညင်တာပါပဲဒါပေမဲ့စာနဲ့ချရေးတာမျိုးမဟုတ်ပါဇက်ကနေပြီးတော့ပြောပြတာတခွန်းမှမပါပဲနဲ့မျက်မြင်ကိုယ်တွေတတ်အပ်သေးချာသိစေတဲ့နည်းနဲ့သူတို့သင်ခဲ့ပါပြီကောင်းပြီကျွန်တော်တို့ဒီနည်းတွေကိုသိတယ်ဘဝင်ကြရလဲကောင်းတယ်ခလေးတွေတသက်လုံးဆွဲသွားမယ်ဆိုတာလဲသဘောပေါက်ပါလဲနဲ့ဘာကြောင့်မသင်ကြတာပါလဲရှင်းပါတယ်ကျွန်တော်တို့မှာယုတ်ဒနာအင်အားမရှိတဲ့အခါအဲ့ဒီလိုဒုံမြန်ပုံတံဖန်တီးပြီးတော့တုံခါမှုတွေနဲ့အတန်တွေနဲ့ပြီးတော့ဘေးကနေပြီးတော့ယုတ်မြင့်တန်ကြားစနစ်တွေနဲ့ကျွန်တော်တို့မလုံနိုင်ဘူးပေါ့ကျွန်တော်တို့မြေပြန့်မှာလည်းမလုံနိုင်တော့တောင်ပေါ်ဒေသတွေကမ်းရိုးတန်းဒေသတွေဆိုဝေးလာဝေးပေါ့ကျွန်တော်တို့ဒီနည်းနဲ့မတင်နိုင်ဘူးကောင်းပြီကျွန်တော်တို့ဒုတိယနည်းဘယ်လိုပုံစံနဲ့တင်နိုင်လဲဆရာတယောက်ကျွန်တော်ဥရောပမှာသူ့တပည့်တွေကိုပြောပြနေတာကိုတစုံတစကြားလိုက်ရလို့ပါကဗတ်ဖလားဘောလုံးပွဲကိုပြနေရင်းနဲ့ပြောတာပါသူတို့မှာတော့ကတဲ့တခါတော့အာရှမှာဂျပန်နဲ့ကိုရီးယားမှာပူးတွဲပြီးတော့ကဗတ်ဖလားကိုလက်ခံကျင်းပပါတယ်အဲ့တော့ဥရောပတိုက်ကကြည့်ရတဲ့အခါသူတို့တက်အင်မတန်စောနေတာပေါ့ဂျပန်နဲ့ကိုရီးယားနိုင်ငံမှာကန်တဲ့ဘောလုံးပွဲဟာညနေဆုံးကန်ပေမဲ့သူတို့တက်ကတော့မနှက်ပဲဖြစ်နေတာပေါ့အဲ့တော့ကဗတ်ကိုလုံးနေတယ်ဆိုတာကိုဆရာတွေကနေပြီးတော့အဲ့ဒီလိုလွယ်လွယ်ရိုးရိုးရှင်းရှင်းနဲ့ပဲတက်တည်ပြခဲ့တယ်ကဗတ်ကြီးရဲ့အခြားတနေရာမှာတပြိုင်နဲ့ဖြစ်နေတယ်ကြည်ပါကမ္ဘာအရှေ့ပြားနေထွက်တဲ့တိုင်းပြည်မှာညနေရောက်သွားလို့ဘောလုံးပွဲကိုမိမောင်းထိုးပြီးတော့ကန်နေပြီငါတို့စီမှာကြည်အခုဒါတိုက်ကြည့်ရတာဒါဟာငါတို့မှမနဲ့ကြောင်းတက်ခါသာပဲရှိတယ်ဆိုပြီးတော့စပြီးတော့တင်ပါပြီပြောချင်တာကတော့ရုပ်ဝတ္ထုပစ္စည်းအထောက်အပံ့ပါတယ်မှန်တယ်ဒါပေမဲ့ဆရာတွေရဲ့စဉ်းစားပုံယူဆပုံတပည့်ကိုပြန်ပြီးတော့မိတ်ဆက်ပြောပြပုံကတော့မတူပါဘူးဘာလို့မတူတာလဲဆိုတော့ဒီကလေးတွေကိုကမ္ဘာလုံးကြောင်းဘယ်နည်းနဲ့တက်ပြေပြမလဲဆိုတာနီလန်းသုံးပုံမတူတာဒါမဲ့ရောက်သွားတဲ့ပန်းနိုင်တော့တူတယ်လို့ဆိုလိုဟန်ရှိပါတယ်။နောက်ဆရာတယောက်ကိုကြည့်ရကြရအောင်။ဒါပါလဲဆိုတော့ကျွန်တော်တို့ငငယ်ကကျွန်တော်တို့ဖတ်စာအုပ်တွေထဲမှာပါတဲ့ပုံဆွဲပြီးတော့တရုတ်ပေါ်ထားတဲ့ပုံမှာအခန်းတစ်ခန်းမှာအမှောင်ချထားတယ်။အဲ့ဒီထဲမှာကျွန်တော်တို့ကျောင်းနေမှာကျောင်းအုပ်ကြီးရုံးကန်းနေမှာတွေ့ရတတ်တဲ့တချို့အတန်းအသင့်ကျွယ်ဝတဲ့ကျောင်းနေမှာတွေ့ရတတ်တဲ့23နှစ်ပိုင်းတစ်ပိုင်းဒီဂရီစောင်းနေတဲ့ကဘာလုံးကြီးပါ။အဲ့ဒါကိုမိမိထားတဲ့အခန်းထဲမှာထားပြီးတော့လက်တစ်ဖက်ကဖြည်းဖြည်းလှည့်ပြီးတယ်တစ်ဖက်ကလက်နဲ့တံမီးနဲ့ထိုးတယ်ပေါ့အဲ့တော့ကဘာကြီးလုံးနေဆိုတာကိုဒီဘက်ကနေသို့မဟုတ်လက်လက်နဲ့တံမီးဘက်ကထွန်းထားတဲ့ဘက်ကလင်းနေတယ်ဟိုဘက်ချမ်းမှောင်နေဆိုတာကိုပြနိုင်ခဲ့တယ်ဒါကတိတ်ပြီးတော့အခြေခံကြတဲ့တော်တော်လေးကိုပတ်စံမတတ်နိုင်တဲ့ကြောင်းနေမှာသုံးတဲ့နီးပါဒါပေမဲ့ဒီနီးကိုတော့ကျွန်တော်တို့မျိုးဆက်ဟာတချို့သောများစွာသောကြောင်းတွေမှာမသုံးနိုင်ခဲ့ပါဘူးဘယ်လိုသင်ခဲ့ရပါသလဲအားလုံးသိတော်မူတဲ့အတိုင်းဝတ်ကြနဲ့ဆရာမကရေးပြတာပါကဘာမြေကြီးသည်လုံးဝန်းသောပုံတံရှိ၏လို့ရေးတဲ့အခါမှာအဲ့ဒါကိုလက်နဲ့လိုက်ရေးပြီးတော့អော်ခဲ့ရပါတယ်အခုနီလန်း၄မျိုးကိုကျွန်တော်တင်ပြပါပါတယ်အဲ့ဒီ၄မျိုးလုံးဟာတကယ်တော့ကျွန်တော်တို့နဲ့ဘယ်အရာနဲ့လက်လန်းမိသလဲဆိုတာကိုတစ်ဖက်ကလည်းတွေးနေတယ်လို့ကျွန်တော်တို့ကဘယ်နည်းနဲ့မှတော့စာနဲ့အက္ခရာနဲ့ရေးပြီးတော့လိုက်អော်ခိုင်းတဲ့ကိစ္စကိုတော့မသုံးသင့်တော့ဘူးလို့ယခုခေတ်မှာတွေးတောဆင်ញင်လာကြပါပြီကျွန်တော်တို့ရှိတဲ့ဒနာအင်အားနဲ့ကျွန်တော်တို့ညာရင်ထုတ်နိုင်မှုအစွမ်းနဲ့ပဲစဉ်းစားကြမယ်ဆိုရင်ဒီကလေးတွေကိုကျွန်တော်တို့ပြောပြခြင်းနဲ့ကဘာမြေကြီးဟာလုံးပါတယ်လို့ဆိုတဲ့အချက်ကိုအတင်းအကျပ်သူတို့မမြင်ရပဲနဲ့လိုက်ရေးရတာထက်ဆိုင်ရင်သူတို့ကိုယ်တိုင်မြင်ရသိရပြီးတော့မှနောက်လူတွေကိုရဲရဲဝံ့ဝံ့ပြန်ပြောနိုင်တဲ့ပညာရေးရတော့အောင်မြင်တဲ့ပညာရေးပဲလို့ကျွန်တော်ကတော့ခက်ရဲရဲပြောလိုက်ချင်တာပါ တကယ်တော့ကျွန်တော်တို့ကအစာရေးစာဖတ်ဆိုတာမျိုးကတင်လိုက်ရင်မူလာဓမ္မတင်ကိစ္စပြီးပါတယ်အဲ့တော့စာတက်အောင်ဆက်တင်တာမှမဟုတ်ပဲစာတွေကတက်ကြပြီပဲစဉ်းစားနီးတွေးခေါ်နီးသုံးသပ်နီးဆုံးဖြတ်နီးတွေတင်နေကြတာမဟုတ်ပါလားခင်ဗျာ